ရဟယင်ငှားယမ်းဝယ်ယူမှုနဲ့ပတ်သက်ပြီးအင်တော်ဒီအစိုးရသမရဦးဝင်းမြင့်နိုင်ငံတော်အမြင့်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေရုအပေါ်ဆွဲဆိုထားတဲ့အာဂရီမှုအသစ်ငားမှုရဲ့တရားလိုကိုလာမယ့်ယုံကျေးမှာစတင်စစ်ဆေးတော့မှာဖြစ်ပါတယ်။ဒီကနေ့နေပြီးတော့အထူးတရားရုံးကြားနာပွဲမှာတော့အရင်ကတည်းကတရားစွဲထားတဲ့အာဂရီမှု၄မှုအတွက်တရားလိုဘက်ကနေတက်တေထွက်ဆိုပေးမဲ့သူမလာလို့ကြားနာစစ်ဆေးနိုင်ခြင်းမရှိခဲ့ပါဘူး။ဒေါက်ဆန်းစုကြည်အပေါ်တရားစစ်ဆေးမှုအကြောင်းအရာတွေနောက်ဆုံးသိထားရသလောက်ရန်ကုန်ကလာတဲ့တရင်ကိုမက်ခင်ဖြူထွေးကပြောပြပါမယ်ခင်ဗျာ
။ဒေါ်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အာဂရီလိုက်စားမှုဆဲမှုလုံးအတွက်နေပြည်တော်အထူးသီးသန့်တရားရုံးမှဒီကနေ့ရုံထုတ်ပါရယ်။အစိုးပိုင်းတွေကအာဂရီလိုက်စားမှုနဲ့တရားစွဲထားတဲ့ငားမှုနဲ့မကြခင်ထပ်တိုးတရားစွဲထားတဲ့ငားမှုတို့အတွက်ဖြစ်ပါရယ်။ရန်ကုန်နဲ့နေပြည်တော်မှာဒေါကင်ဂျီဖောင်ဒေးရှင်းအတွက်မြေနေရာယူမှုမြေနေရာပေါ်အိမ်ဆောက်လုပ်မှုတို့နဲ့ဆက်နွယ်တရားစွဲထားတဲ့လေးမှုအတွက်ဒေါကင်ဂျီဖောင်ဒေးရှင်းတာဝန်ရှိသူတယောက်ဖြစ်တဲ့ဒေါက်တာတန့်တော်ကောင်းကိုတက်သေးထွက်ဆိုဖို့တရားလိုဘက်ကခေါ်ထားပေမဲ့သူရောက်မလာတဲ့အတွက်အမှုမစစ်ဖြစ်ခဲ့ဘူးလို့တရားရုံးနဲ့နှိစက်တဲ့ရှေ့နေတူက VW ကိုပြောပါတယ်
။ဒီနေ့ကဘော့ဘာတော့သူကဘာလို့များမစစ်ဖြစ်ဘူးတက်ပြီးမလာလို့။တမန်သာဒီမဖြစ်တော့ဆိုတော့မစစ်ဖြစ်ဘူး။ဘောသူကတော့တမန်သာဒီမဖြစ်ဘူးလို့ပြောတာ။တမန်သာဒီမဖြစ်ဘူးဆိုတော့မလာတာပေါ့နော်။ဘာတော့လူရင်းပေါင်းဟတ်သူသိကြတော့ဒီနေ့မဝတ်တယ်။မစစ်ချင်လို့ကြော်တယ်သူမပြီးဘူးသူလည်းမပြီးဘူး။ရင်းနေချိန်မှလည်းပြောတယ်ဒီရမီအမှုတစ်တည်းကျေလို့ဆက်တယ်အမှုအောင်ကတော့မင်းချင်းပေါ့သင်ပြရမယ်ဆက်ဆက်ဆူရတယ်မင်းချင်းလို့ဆက်တယ်
ရဟယင်ငားယမ်းဝယ်ယူတဲ့ကိစ္စတွေအပါအဝင်ဒေါ်ဆန်းစုကြည်အပေါ်နောက်ထပ်အာခရီလိုက်စားမှုငားမှုတရားစွဲထားတယ်ဆိုတာသိရပေမဲ့သူရဲ့ရှေ့နေတွေအနေနဲ့အမှုတွေအကြောင်းဘယ်သူ့ကိုမှမပြောရဘူးလို့စစ်ကောင်စီကတားမြစ်ထားတာကြောင့်အသေးစိတ်တော့မသိရပါဘူးဥဝင်းမြင့်ဒေါက်တာဝင်းမြတ်အေးတို့နဲ့ဒေါ်ဆန်းစုကြည်ကိုဘယ်လိုအမှုတွဲထားတယ်လဲဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူးအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကတရားလိုအဖြစ်တရားစွဲတယ်ဆိုတာကိုပဲသိရပါဗျ။ဒီကနေ့ယုံကျေးမှာအဲ့ဒီအမှုတွေအတွက်ဒေါ်ဆန်းစွကြည်တို့ဘက်ကခုခံခြေပါမဲ့အမှုလိုက်ရှေ့နေစရင်တင်ပြခဲ့တာကိုတရားရုံးကလက်ခံတာကြောင့်နောက်တစ်ချိန်ယုံကျေးကြရင်တရားလိုတွေကိုစတင်စစ်ဆေးတော့မှာဖြစ်တယ်လို့သိရပါဗျ။နောက်တစ်ချိန်ယုံကျေးကိုတော့သတင်းတစ်ပတ်ကြာဖြစ်တဲ့ဖေဖော်ဝါရီလ၄ရက်နေ့ကိုချိန်ထားပါဗျ။ဒေါ်ဆန်းစွကြည်ဟာအာဂရီလိုက်စားမှုဆဲမှုအပြင်နိုင်ငံတော်လူဝတ်ချက်အဥပဒေချိုးဖောက်မှုနဲ့လည်းတရားရင်ဆိုင်နေရတာပါ။အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုပ်တဲ့ဆိုပြီးတရားစွဲခဲ့တဲ့905ခါခွေအမှုတဘာဝပေးအန်ရဲ့အမှုနှစ်မှုပို့ကုန်တွင်းကုန်အမှုနဲ့ဆက်သွယ်ရေးဥပဒေပုံမှန်အမှုစုစုပေါင်း9မှုအတွက်ထောင်ဒဏ်6နှစ်ချမှတ်ခံထားရတာဖြစ်ပါတယ်။သမရဦးဝင်းမြင့်ဟာလည်းပုံမှန်905ခါခွေနောက်တဘာဝပေးပုံမှန်တို့နဲ့စုစုပေါင်းထောင်ဒဏ်4နှစ်ချမှတ်ခံထားရပါတယ်ရှင်။